ဆူရရဲ့ငင်းငယ်ကော်မရှင်ကဖိတ်ကြားထားတဲ့ကျိုင်းတုံမှာကျင်းပမဲ့ငင်းငယ်ဆွေးနွေးပွဲကိုမြောက်ပိုင်းမဟာမိတ်၄ဘွယ်လုံးတက်အောင်မှာဖြစ်ကြောင်းအေးရခိုင်အဖွဲ့ရဲ့ပြောခွင့်ရကပြောလိုက်ပါတယ်ဒီဆွေးနွေးပွဲမှာစီးဆိုင်ရာကိစ္စရပ်တွေဆွေးနွေးဖို့တက်မတော်ဘက်ကဆုံးဖြတ်ချက်ပေးနိုင်သူတွေပါဝင်လာမယ်လို့လည်းမဟာမိတ်အဖွဲ့ကဘက်ကမျှော်လင့်ထားသလိုတက်မတော်ဘက်ကလည်းပါဝင်တက်ရောက်ဖို့ရှိနေပါတယ်ဒီသတင်းအပြည့်အစုံကိုတော့ VOA မှာပိုင်းရဲ့သတင်းတော့ကုမိုးစော်ကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုရရဲ့ငင်းချိုင်းကော်မရှင်ကငင်းချိုင်းဆွေးနွေးဖို့အတွက်ကျိုင်းတုံမြို့မှာဒီလ16ရက်နဲ့18ရက်နေ့တွေမှာတွေ့ဆုံဆွေးနွေးဖို့ KIO ကချင် PSLF တအံပလောင် MNDJP ကိုကန်းနဲ့ ULA ရခိုင်အဖွဲ့တွေကိုဒီလ9ရက်နေ့နေဆွဲနဲ့ဖိတ်ကြားထားတာပါULA ရခိုင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခကသူတို့အဖွဲ့အနေနဲ့ဒီဖိတ်ကြားချက်ကိုလက်ခံပြီးတက်ရောက်ဖို့ရှိနေကြောင်းအခုလိုပြောဆိုပါတယ
်ဒီတိုင်းတုံမှာဖြစ်ဖို့ကတော့ပေကြတော့ပြီလို့ပြောတယ်ဒါတော့ဒီတိုင်းတုံမှာ18ရက်နေ့ဖြစ်မယ်လို့ပြောလိုက်တာအဲ့ဒါရဲကိုတော့ဟုတ်တာပေါ့နော်16လ18လတော့အဲ့ဒီမှာဟိုထိုင်းကြီးနေလားအပြည့်ပြည့်ကြီးလားတော့မသိဘူးဆာမဲ့ကျွန်တော်စီကိုပို့လာတဲ့ဆာမှာတော့18ရက်နေ့လို့တော့ပြောတယ်ဆိုတော့အဲ့ဒီ16ရက်ဒီဒီဖြစ်ဖြစ်16ရက်ဒီဘောနော်အဲ့တော့ကျွန်တော်တို့ဘက်ကတော့ဒီဘုံမှုကျုပ်တောင်တာမျိုးထောင်းဥဆောင်ပြီးတော့တက်မယ်ဗ
ျကြံဖွဲ့တွေတက်ရောက်မဲ့အလားအလာကို
အာတက်မယ်ဒီဟာကကျွန်တော်တို့ဒီဟိုကြလေဒီနောက်ပိုင်းမှာမယ်လေးဖွဲလုံးဟိုကြီးနိုင်ပြီးတော့မှဟိုတက်မယ်ဆိုပြီးတော့ဒါဆုံးဖြတ်တာလို့ပြောတယ
် KIO တချင်ဖွဲ့ကလည်းတက်ရောက်ဖို့ပြင်ဆင်ထားပြီးဖြစ်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမှုကြီးနော်ဘူးကပြောပါတယ်
ကျောင်းဦးကရောတဲ့ဆိုင်တုံးဖေးဝဲကိုအဲတက်ဖို့အားလုံးကပြင်ဆင်ပြီးသားဖြစ်ပါလေကျောင်းဦးကရောမနေ့ကမဟုတ်လို့ရှင်တဲ့တစ်ခါပေါ့တက်တော့မဟုတ်လို့ရှင်တဲ့၁၄ရက်နဲ့မှာဒီကျောင်းတို့လက်ကဌာနချုပ်ကနေထွက်ဖို့ကျွန်တော်ပြင်ဆင်ထားတာရှိပါတယ
်ဆိုင်တုံးဆွေးနွေးပွဲကိုဖိတ်ကြားထားတဲ့မြောက်ပိုင်းမဟာမိတ်၄ဘွယ်ဟာတနင်္ဂနွေလုံးပြစ်ကတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေဖြစ်ပြီးလက်ရှိမှာ bilateral call နှစ်ဖက်အပြည့်အစာချုပ်ချုပ်ဆိုရေးကိုဆွေးနွေးနေတာဖြစ်ပါတယ်မဟာမိတ်၄ဘွယ်မှာ PSLF တအံပလောင် MNDJP ကိုကန်နဲ့ ULA ရခိုင်အဖွဲ့၃ဘွယ်ကတော့အစိုးရကြံ့မတော်နဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့သလိုရင်းချမ်းရေးဆွေးနွေးပွဲကိုလည်းပန်းစန်းဒါမမို့မိုင်းလာနဲ့တရုတ်ပြည်တနေရရာမှာဆွေးနွေးဖို့တောင်းဆိုခဲ့ပါတယ်။လာမယ့်ကျိုင်းတုံဆွေးနွေးပွဲမှာတော့စီရေးကိစ္စတွေကိုဆွေးနွေးဖို့တမရော့ဘက်ကပါပါဝင်ဖို့လိုအပ်နေကြောင်းခိုင်တုခကဆက်ပြောပါတယ
်။အဓိကကတော့ဒီလာမယ့်ဆွေးနွေးပွဲမှာဗမာစစ်တပ်ဘက်ကနေပြီးတော့အဆုံးဖြတ်ပေးနိုင်တဲ့ပုံကိုယ်တွေတက်မတက်ဆိုတဲ့ဥစ္စာနဲ့ဆိုင်တယ်ဗျ။ဟိုတစ်ခါတုန်းကလည်းပဲဗမာစစ်တပ်ဘက်ကသူတို့ဒီအကြေဆုံးဖြတ်နိုင်တဲ့တပ်ဖက်ကလူတွေမပါဘူး။အဲ့တော့ရောင်မလို့ဆွေးနွေးဖို့ကတိုက်ပြီးတော့မဖြစ်အောင်လို့ပြောလို့ခါတော့တို့တို့ဒီဒီချိန်မှာတပ်ဖွဲ့ကလူတွေပါလာမယ်ဆိုတော့တို့တို့အရင်ဒီဝေးတွေမှာပြောထားတာရှိတော့ဟိုဒီတကယ်ပါလာဖို့တော့လိုတာပေါ့ဗျာဒီဒီချိန်ဆွေးနွေးပွဲမှာအဲ့ဒါမှပဲဟိုတပ်ပိုင်းဆိုင်ရာကိစ္စတွေကိုနှီးလို့ရမှာပေါ့အခု PC နဲ့နှီးလို့ကျွန်တော်တို့ကဟိုအဆုံးသွန်ကြီးဟိုပွဲကမပြီးဘူးလေတို့တို့အဲ့ဒီမှာဗမာစစ်တပ်နဲ့နှီးဖို့လိုတာပေါ့
တမ်ရော့ဘက်ကပါဝင်တယောက်ရေးနဲ့ပတ်သက်လို့တမ်ရော့သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်ကျွန်တော်ပြောနိုင်တာတော့ရှိပါတယ်ရှိတယ်ကျွန်တော်တို့ဒီ NRPC ရဲ့ဥဆောင်မှုအောက်မှာသူတို့လိုအပ်တဲ့အပိုင်းတွေကိုသူတို့ဆွေးနွေးပါလိမ့်မယ်ဗျ
ပြီးခဲ့တဲ့ဆွေးနွေးပွဲတွေမှာ bilateral call နှစ်ဖက်အပြည့်အစုံချုပ်မူကြမ်းကိုအပြန်အလှန်ပြည့်အပ်ထားပါတယ်လာမယ့်ဆွေးနွေးပွဲမှာတော့နှစ်ဖက်သုံးသက်ချက်တွေကိုပြန်လည်ဆွေးနွေးကြပြီးနယ်မြေတက်မှတ်ဖို့အတွက်လည်းဆွေးနွေးဖို့ရှိနေတာဖြစ်ပါတယ်။အစိုးရရဲ့ငင်းချိုင်းကိုစလေအဖွဲ့ဟာမြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ဩဂုတ်လ31ရက်နေ့ကကျိုင်းတုံမြို့မှာနောက်ဆုံးတွေ့ဆုံခဲ့တာဖြစ်ပြီးဒီဆွေးနွေးပွဲအပေါ်မှာဟန်ပြလှုပ်ပွဲအဖြစ်ဝေဖန်တာတွေလည်းရှိခဲ့ပါတယ်။